ဒီပြည်သူ့ဆန္ဒခံယူပွဲကိုလာမယ့်မေလမှာကျင်းပမယ်။2030ပြည့်နှစ်မှာရွေးကောက်ပွဲကျင်းပပြုလုပ်မယ်ဆိုတော့ကျတော့ NCGUB အနေနဲ့ဒီကြေညာချက်တွေပေါ်မှာဘယ်လိုများမြင်ပါတယ်လို့ခမေးကြည့်ချင်တာပါ။အ
ဲဒါကတော့ဒီသူတို့ရဲ့အလုပ်ပေါ့နော်။ဒီရမ်းပြမြေပုံ9ချက်ကိုသူတို့ကသူတို့လုတ်သွားမယ်ဆိုတဲ့သဘောပေါ့နော်။ဒီကျွန်တော်တို့ပြောနေတာကအခြေခံဥပဒေကိုအခုဆွဲတဲ့အခါမှာနော်အကုန်လုံးရဲ့ပါဝင်ပတ်သက်မှုလိုတယ်ဆက်ပြီးလုပ်သွားမယ့်လုပ်ငန်းတွေမှာလည်းပဲအကုန်လုံးရဲ့ပါဝင်ပတ်သက်မှုနော်ဒါတွေလိုတယ်ကိုယ့်ဘက်ကိုလုပ်ပြီးတော့ဒီတိုင်းဆက်တော့သွားတာတော့ဘယ်လိုမှလက်ခံလို့မရဘူးဒါကျွန်တော်တို့မြန်မာပြည်ရဲ့အထူးနိုင်ငံရေးအဖြစ်လည်းထွက်မှာမဟုတ်ဘူးနော်ဒါကိုလည်းပဲဒီကုလသမဂ္ဂကလည်းဒီတိုင်းပဲပြောနေတာပဲမစ္စကမ္ဘာရီယာလည်းဒါပဲပြောနေတာပဲအဲ့တော့ဒါတွေကိုမျက်ကွယ်ပြုပြီးတော့အခုအဲတို့အလုပ်ကိုတို့လုပ်သွားမယ်ဆိုတဲ့အခါကျတော့ဒီတွေးဆောင်ဆွေးနွေးရေးကလည်းပဲအသေးပဲတိတ်မရှိတော့ဘူးနော်ဒီတိုင်းပဲအဲ့ဒါမစ္စတာဂမ်ဘာရီရဲ့လုပ်ငန်းစဉ်တွေကလည်းပဲအဲတိတ်အသေးပဲမရှိတော့ဘူးတမပြည်ရဲ့အဖြေရဖို့ဆိုတာလည်းမလွယ်တော့ဘူးဒါကိုကျွန်တော်တို့အနေနဲ့ဘလို့မှမကောင်းမမြင်နိုင်ဘူးပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့ဒီပြည်သူ့ဆန္ဒခံယူပွဲကျင်းပပြုလုပ်မယ်ဆိုတဲ့အခါမှာဒါအချိန်မှမေလဆိုတော့ကကြားထဲမှာကျွန်တော်3လလောက်ပဲရှိတာပေါ့လေ
ပြီး
တော့ဆန္ဒခံယူပွဲကျင်းပပြုလုပ်ဖို့ကဘယ်လိုသူတို့ပြင်ဆင်ထားတယ်တော့ကျွန်တော်တို့မသိဘူးပေါ့ခင်ဗျာ
ဒါ
ပေမဲ့လို့ဒီဆန္ဒခံယူပွဲကျင်းပပြုလုပ်လိုက်လို့ရလအဖြေကဘယ်လိုပေါ်ထွက်လာမလဲဆိုတာမသိသေးပဲနဲ့ဒီရွေးကောက်ပွဲကိုနောက်2နှစ်ကြာမှလုပ်မယ်လို့ပြောတာကရော
အဲဒါတော့ကျွန်တော်တို့ဟုတ်လားတိချက်ကကျွန်တော်တို့ဒီဆန္ဒခံယူဝဲကအတိတ်ပဲမရှိဘူးအကုန်လုံးဟာအခြေခံဥပဒေနော်သွားပြီးတော့တက်ဆိုင်နေတယ်ဆိုတော့ဒီအခြေခံဥပဒေကနော်ကျွန်တော်တို့အားလုံးသိတာပဲဒါဟုတ်လားဘယ်သူမှလည်းပဲမပါဝင်မပတ်သက်ပဲနဲ့သူတို့လိုချင်အောင်ဆွဲတယ်စစ်တပ်ရဲ့နော်အုပ်ချုပ်မှုတရားဝင်ဖြစ်အောင်ဆွဲထားတဲ့အခြေခံဥပဒေပဲဒါပြည်သူလူထုကလည်းမပါဘူးအဲ့တော့ဆန္ဒခံယူဝဲလုတ်ပြီးဆိုရင်လည်းပဲသူရဲ့အခြေခံအချက်တွေနဲ့ပြည့်စုံအောင်မှာပေါ့နော်လူလူမှာလွတ်လပ်မှုရှိရမယ်နော်နိုင်ငံတကာရဲ့နော်ဒီမော်နီတာရင်းပေါ့နော
်ဟိုစောင့်ကြည့်
မှုရရှိရမယ်ဒါတွေမရှိဘဲနဲ့နော်တရားဥပဒေတွေဟိုဟာမဖြစ်ဘဲနဲ့ဒီအချက်တွေကမပြည့်ရင်အတိတ်ပဲမရှိဘူးပေါ့
သူတို့ကအခုကအမျိုးသားညီလာခံကျင်းပပြီးတော့ဒီဥပဒေမူကြမ်းကိုရေးဆွဲထားတယ်ဒီမူကြမ်းကိုပြည်သူတွေကနေဆန္ဒခံယူပွဲကျင်းပမယ်ဆိုတော့ကျွန်တော်တို့ဟိုဆိုရှယ်လစ်လမ်းစဉ်ပါတီခေတုံးကလို့ပေါ့အကုန်လုံးရက်ွက်တွေထဲမှာအကုန်လုံးဟိုလာပြီးတော့မဲ့ပြရမယ်ဇုတ်အတင်းပေါ့ဆရာ
ဟုတ်ကဲ
့เนาะအဲ့လိုတွေဇုတ်အတင်းသူတို့ကလုပ်မယ်ဆိုရင်ကျွန်တော်တို့ကတွေးမိတာဘယ်လိုများဖြစ်လာနိုင်မလဲဆိုတာ
အမျိုးမျိုးတော့ဖြစ်နိုင်တာပေါ့เนาะဒီလူတို့ကလည်းပဲအဲသူတို့နီးသူတို့ဟန်နဲ့သူတို့ဆန္ဒကိုဟိုပေါ်ထုတ်တာတွေလည်းဖြစ်နိုင်တာပေါ့နော်ဒါတော့ဖြစ်နိုင်တယ်ကိုကျွန်တော်တို့ပြောပြတာပါ
ဟုတ်ကဲ့
နော်ဒီလူလူကသူတို့ဟုတ်လားဒီလိုမဟုတ်ခွင့်နဲ့ကိုယ်ဆန္ဒရကိုဟိုထုတ်ပေါ်တာတွေဖြစ်နိုင်နေနော်အကြမ်းဖက်နေတာတွေဖြစ်နိုင်နိုင်ရဲ့နော်အမျိုးမျိုးဖြစ်နိုင်တာပေါ့
ဒီလိုဆရာဒီတရားဝင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကြတော့ကောဒီလိုဒီစစ်အစိုးရဘက်ကဇုတ်အတင်းလုပ်တဲ့ကိစ္စကိုကန့်ကွက်လို့ကောရနိုင်မလားခင်ဗျအ
ဲ့ဒါတော့ဒီ NLD ကိုတိုင်းဆုံးဖြတ်မှာပေါ့နော်သူတို့ကိုတိုင်းအဲသူ statement ဟာကညာချက်ထုတ်အောင်မှာပေါ့နော်ဆိုတော့အဲဘယ်လိုထုတ်မလဲပါလဲဒါတော့ကျွန်တော်လည်းမသိဘူးလေ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ဒီနိုင်ငံတကာဟိုအခြေအနေကခင်ဗျာဒီအမေရိကန်ပြည်တော်စုတို့ဗြိတိန်တို့ဥရောပတို့ကရောဘယ်လိုဒီကိစ္စပေါ်မှာမြင်လာနိုင်မလဲခင်ဗျာ
ကျွန်တော်အမြင်ကတော့နော်ဒီစာပြီးတော့ဒီအခြေခံဥပဒေရေးဆွဲကြတဲ့ကကုလသမဂ္ဂမှာဝေဖန်ချက်တွေထုတ်တယ်အမေရိကန်နိုင်ငံကလည်းထုတ်တယ်နော်သူတို့ resolution နဲ့ statement တွေသူတို့ကြေညာချက်တွေထုတ်တယ်နော်ဒီတိုင်းပဲဥရောပအဖွဲ့တို့ဘာလို့ကလည်းပဲဒီကြေညာချက်တွေထုတ်တယ်အဲ့တော့ဒီဟာတွေကိုကြည့်ချင်းအားဖြင့်တော့လောက်နော်တကယ်လက်တွေ့ဖြစ်ရတဲ့အရာအကုန်လုံးကကျွန်တော်တို့သိပါတယ်ကျွန်တော်ဗမာပြည်ရဲ့အခြေအနေနော်စက်တင်ဘာလမှာနော်ဒီတန်ဃာတော်တွေလမ်းပေါ်မှာရောက်နေတဲ့အခြေအနေတွေဒါတွေကိုသိလို့နော်ဒီဗမာပြည်ရဲ့ဒီပဂတိအခြေအနေပေါ့နော်တရားဥပဒေမဲ့တဲ့အခြေအနေနော်ဒီလူ့အခွင့်အရေးမရှိတဲ့အခြေအနေပေါ်ရင်မှာအထောက်ရှုပြီးနော်ဒါလက်ခံမယ်လို့ကျွန်တော်မယုံကြည်ဘူ
းဟုတ်ကဲ့ဝင်းရုပ်ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့